မာနိုင်ငံမှာအရှိဆုံးဖြစ်လာမဲ့ဒန်းငွေပိုက်လိုင်းကိုမြန်မာပိုက်ထားရမယ်မြန်မာနိုင်ငံသားတွေအတွက်ဒန်းငွေပိုက်လိုင်းနဲ့ပတ်သက်ပြီးသတိထားရမယ်အန္တရာယ်တွေကိုဘယ်လောက်သိထားကြပါမလဲ။ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းထိမိုင်ပေါင်း1500ကျော်ရှည်ရှိတဲ့ဒန်းငွေပိုက်လိုင်းဟာမြန်မာနိုင်ငံထဲမှာတင်မိုင်ပေါင်း900လောက်ဖြတ်ပြီးဖောက်မှာဖြစ်ပါတယ်။ကြောက်ဖြူရွှေတဘာဝဒန်းငွေတိုက်ကဒန်းငွေတွေကိုတည်ယူမဲ့ဒန်းငွေပိုက်လိုင်းနဲ့အတူရေနံပိုက်လိုင်းနဲ့ရထားလမ်းတွေပါဖောက်ဖို့အတွက်တရုတ်ကုမ္ပဏီကတာဝန်ယူထားတာဖြစ်ပြီး2013ခုနှစ်မတ်လထဲမှာအပြီးဖောက်ဖို့စီစဉ်ထားတာပါ။အခုလိုမြန်မာနိုင်ငံကိုကန့်လန့်ဖြတ်ပြီးတွေ့တန်းဖောက်လို့မဲ့ဒန်းငွေနဲ့ရေနံပိုက်လိုင်းကြီးတွေနဲ့ပတ်သက်ပြီးလောက်ဆောင်နေတဲ့အခြေအနေကိုတရားဝင်သတင်းထုတ်ပြန်မပေးတဲ့အတွက်ဒေသခံတွေဂါဂနနမသိကြရပါဘူး။ဒီပိုက်လိုင်းနဲ့ပတ်သက်ပြီးစင်ကာပူနိုင်ငံမှာပိုက်လိုင်းအင်ဂျင်နီယာဖြစ်တဲ့နှစ်ရှည်လာများတာဝန်ထမ်းဆောင်ခဲ့ပြီးလုပ်ငန်းခွင်အန္တရာယ်ကင်းရေးဆိုင်ရာအကြံပေးဖြစ်တဲ့အခုခါမှာပြောင်းလဲတာဝန်ထမ်းဆောင်နေတဲ့အင်ဂျင်နီယာဦးအေးညင်းရဲ့အမြင်ကိုကြည့်ရအောင်ပါ။
အဲ့ဒီပိုက်လိုင်းကိုလုပ်တဲ့အခါကျတော့ဗမာပြည်ဘက်ကဘလို့ကျွမ်းကျင်တဲ့လူတွေပေါ်ပြီးဆစ်ဆေးပါတယ်လေ။အခုတရုတ်ကလုပ်နေတာအဲ့ဒီပိုက်လိုင်းကိုဘယ်စတန်ဒတ်တွေနဲ့လုပ်နေပါလဲ။အဲ့ဒီဟာကိုကျွန်တော်တို့သေချာသိပါသလား။နောက်ပြီးတော့အဲ့ဒီပိုက်လိုင်းမှာလုပ်နေတဲ့လူသားတွေရဲ့ကျွမ်းကျင်မှုပေါ့နော်။ဟိုမှာ gas pipeline ဆိုတာအထက်မှာဓာတ်ငွေတွေအနေနဲ့စီးနေတဲ့အခါကျတော့အကယ်၍တနည်းအားနေပြီးတော့ပိုက်လိုင်းယူစင်းနေမှာဆိုလို့ရှိရင်ဒါအလုံးမတန်အနေနဲ့ကြီးပါတယ်။အသိမကြာခင်ကလေးရမှာပဲပြီးခဲ့တဲ့လကမှတရုတ်မှာအဲ့ဒီဓာတ်ငွေပိုက်လိုင်းပုတ်ကွဲပြီးတော့ဟိုကားလိုင်းတစ်လျှောက်လုံးကျုံကျွသွားတဲ့အတခါဖြစ်ခဲ့ဘူးပါပဲ။ကျွန်တော်ဒီမှာလဲအခုပိုက်လိုင်းကစတော့မစသေးဘူးအပေါ်ကမြေပြိုတာတို့အစားတွေအများကြီးဖြစ်နေပါတယ်အဲ့ဒီအရာကိုသတိပြုမိစေချင်တယ်နောက်ပြီးတော့ကျွန်တော်ဘက်ကတကယ်တက်တက်ကျွမ်းကျွမ်းလူတွေလည်းအဲ့ဒီဟာကိုသွားပြီးတော့စစ်ဆေးပြီးတော့အများအားကြည့်နေဖို့လိုမယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ
်ကြောက်ဖြူကနေမကွေးကြောက်ပန်းောင်းကြောက်ဆဲပြင်ဦးလွင်တီဘောနမ်တူနမ်ခမ်းနဲ့ရွှေလီမြို့တွေနာကိုဖြတ်သွားမယ်ဒီဒန်းငွေပိုက်လိုင်းတွေတန်းဖို့အတွက်စပီးမလုတ်ခင်စဉ်းစားတင်တာတွေအများပြားရှိသလိုပိုက်လိုင်းဖြတ်တမ်းမဲ့နေရာတွေကဒေသခံတွေအတွက်အသိပညာပေးရမှာတွေလို့လှုပ်ဆောင်တဲ့အလုတ်ကအများပြားရှိပါတယ်ဒီအဆင့်တွေကိုတည်တည်ချာချာမသိကြရပေမဲ့အပီးတက်တော့မဲ့အနေထားရောက်နေချိန်မှာတော့စစ်ဆေးရေးဟာတိတ်ကိုအရေးပါနေပြီဖြစ်ပါတယ
်ပိုက်လိုင်းပြီးတော့စပီးမောင်းမယ်ဆိုလို့ရှိရင်တရုတ်ပြည်ဗမာနိုင်ငံထဲမှာမရှိတော့ပါဘူးသူတို့ကဒီပိုက်လိုင်းကိုထားပြီးထွက်တော့မှာပါဒီမှာကျိုင်းခရက်သူတွေကမြန်မာပြည်ပြည်သားတွေပါအခုတော့ဒီပိုက်လိုင်းကြီးကတနင်္လာနေ့မှာမဟုတ်ဗမာနိုင်ငံကိုဖြတ်ပြီးတော့သွားတဲ့အတွက်ကြောင့်မြို့ရည်ရွာတွေဥမာရေနံကျောင်းဆိုလို့ရှိရင်တော်တော်နီးရွာတယ်ကျွန်တော်ရေနံကျောင်းကိုရောက်ခဲ့တော့အဲ့လိုမြို့ရည်ရွာတွေကိုဖြတ်သွားတဲ့အခါမှာမတော်တဆများအဲ့ဒီပိုက်လိုင်းကယူဆိုင်ပြီးတော့ပုတ်ကွဲမယ်ဆိုလို့ရှိရင်လူရဲ့အသက်အန္တရာယ်အများကြီးဆုံးရှုံးနိုင်မှုရှိပါတယ်အလုံးမတန်အန္တရာယ်ကြီးပါတယ်အဲ့ဒီအတွက်ကြောင့်ဒီပိုက်လိုင်းရဲ့ quality control ပေါ့နော်ဟိုပိုက်သားတွေရည်သွေးပိုက်တွေအဆက်တွေရည်သွေးဟိုဘားတွေရည်သွေးစသဖြင့်အားလုံးစစ်ဆေးကြည့်ဖို့လိုပါတယ်တော့သူတကယ်လို့နိုင်ငံတစ်ခုရဲ့ဥပမာထားပါတော့အမေရိကန်နိုင်ငံက standard တစ်ခုနဲ့လုပ်တယ်ဆိုလို့ရှိရင်အဲ့ standard တွေကိုသူတို့ဟိုဟာလိုက်နာရလားဆိုတော့လေကျွန်တော်ကစစ်ဆေးလို့ပါတယ်သူတို့ပြောတာနဲ့တည်းရှင်းတတ်နေလို့မရပါဘူ
းစစ်ဆေးတဲ့နေရာမှာစစ်ဆေးမဲ့သူကိုယ်တိုင်ကနားလေတက်ကျွမ်းသူအတွေ့အကြုံရင့်ကျက်သူဖြစ်ဖို့အရေးကြီးပါတယ
်စစ်ဆေးခိုင်းတာဆိုတာလေအဲ့ဒီ quality control အဖွဲ့ကလည်းဘာတွေစစ်ရမလဲလို့သူတို့ကိုယ်တိုင်က competent person ဖြစ်မှာဒီကတိမှရမှာတော့တကယ်လို့ကတော့မျက်စိနဲ့ကြည့်ပြန်လာဆိုဘာမှတမ်းမမရှိဘူးလေစစ်တဲ့သူကကိုဘာစစ်ရမလဲဆိုတော့တေးချာကာကနာတိမှတကယ်လို့ဝယ်ရင်အဲခရေးဆက်တွေကိုစစ်မယ်ဆိုလို့အဲခရေးဆက်တွေကဘလူးစတန်ဒတ်တွေရှိပြီးတော့ဘယ်ဟာလေးနဲ့ဘလူးစစ်ရမလဲသူတို့ကြည့်တာပေါ့ဥမာဝယ်ရင်အင်စပက်တာတင်တဲ့တက်ထားတဲ့တကယ်အတွေ့အကြုံရှိတဲ့ဝယ်ရင်အင်စပက်တာတွေပေါ့နော်ကျွန်တော်အဲ့ဒါမျိုးဖြစ်စီချင်တာပ
ါမြန်မာနိုင်ငံတောင်ပိုင်းတနင်္သာရီကမ်းလွန်ဒေသမုတ်တမပင်လယ်ထဲမှာရှိနေတဲ့ရတနာနဲ့ရဲတကွန်တဘာဝဒန်းငွေတွေကို1980နှစ်တွေနောက်ပိုင်းထိုင်းနိုင်ငံကိုတင်ပို့ရောင်းချရမှာပြင်သစ်ကတိုတယ်အမေရိကန်ကယူနိုကယ်ဗြိတိန်ကပရီမီယာအပြင်အတွေ့အကြုံများတဲ့ကုမ္ပဏီကြီးတွေဦးဆောင်ပြီးဒန်းငွေပိုက်လိုင်းတွေကိုတည်ဆောက်ခဲ့တာပါရတနာဒန်းငွေတိုက်ကဒန်းငွေတွေကိုကံပေါက်ကနေမြန်ကလေးမှာရှိတဲ့ဘီလံမြေဆက်ယုံကိုပို့ပေးတဲ့ကံပေါက်မြန်ကလေးဒန်းငွေပိုက်လိုင်းဟာမွန်ပြည်နယ်မုရုံနာမှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ
်ကျွန်တော်စီမှာအခုလောလောဆယ်ရှိတဲ့ဒန်းငွေပိုက်လိုင်းနေရာတွေတော့ပောက်ကွဲမှုကြီးချက်ခဲ့တာလည်းတွေ့ခဲ့ပါတယ်။ထင်ရှားတဲ့ဟာကတော့ကံပေါက်မြန်ကလေးတဘာဝဒန်းငွေပိုက်လိုင်းပါ။အဲဒီဒန်းငွေပိုက်လိုင်းပောက်ကွဲတဲ့ဟာကိုတပ်ပုံရိုက်ထားကြည့်ရတော့အချိန်လေးတော်တော်ဆိုးပါတယ်။ဒန်းငွေပိုက်လိုင်းကမြေဟုတ်ကိုအနည်းဆုံးအနိုင်ဆုံးနေရာမှာပေါ့နော်။အနည်းဆုံးနေရာမှာနှစ်ပေပိုက်ရဲ့အထက်ကိုနှစ်ပေဖိုးရမယ့်နေရာမှာအခုတပ်ပုံတွေမှာတွေ့ရတာဆိုတော့တစ်ပေတော့မှမရှိပါဘူးပိုက်ကိုကုန်ထားတဲ့နေရာမှာ။အဲဒီမှာ 2004ခုနှစ်စက်တင်ဘာ18ရက်နေ့ကဒီမြန်ကလေးတဘောတဝဲပဲလဲမှာပေါကွင်းဖြစ်ပါတယ်ဖြစ်တော့အဲ့မှာမီးတော်တော်လောင်သွားအောင်အဲ့နောက်မှာရှိတဲ့အိမ်တွေမီးလောင်တယ်နောက်တော့မီးညွန့်ကထမ်းမင်တပင်တက်တော်မြင့်တယ်လို့ပြောပါတယ်နောက်ပြီးတော့အဲ့နောက်မှာရှိတဲ့ကားတွေလည်းမီးလောင်သွားအောင်အဲ့နာလူတွေဆိုတော့ဒုက္ခရောက်ကြတာပေါ့သူတို့အိမ်တွေမီးလောင်သွားတယ်ဘာမှလည်းရိုးချင်းမရအောင်အဲ့လိုဖြစ်ကြတာဟုတ
်တန်းဝေပိုက်လိုင်းတွေမှာပေါက်ကွဲမှုတွေဖြစ်တတ်တယ်လို့ရိုးစိမ့်မှုတွေမကြမကြဖြစ်ပေါ်တတ်ပါတယ်ဒါကြောင့်လဲပိုက်လိုင်းဖြတ်တန်းရာဒေသတွေမှာမတော်တဆဖြစ်မှုအန္တရာယ်တွေကိုသတိထားဖို့လိုပါတယ
်တန်းဝေပိုက်လိုင်းနေနဲ့ပတ်သက်လို့မတော်တဆမှုတွေပြများများတွေ့ခဲ့ပါတယ်သူချင်းအမေရိကန်တို့ကနေဒါတို့စတဲ့နိုင်ငံကြီးတွေမှာပေါ့နော်နောက်တရုတ်မှာလည်းတန်းဝေပိုက်လိုင်းပေါက်ကွဲမှုသိမကြခင်မှာတစ်ခါဖြစ်ခဲ့ပါလေကြီးကြဲနေနဲ့ဆိုရင်2000ခုနှစ်ထက်မှာပြများများတန်းဝေပိုက်လိုင်းပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်2000ခုနှစ်ဖေဖော်ဝါရီ12ရက်နေ့မှာမက္ကဆီကိုမှာဖြစ်ခဲ့တယ်။အဲဒီ2000ခုနှစ်မေလ29ရက်နေ့မှာကနေဒါမှာဖြစ်ခဲ့တယ်။အဲဒီ2000ခုနှစ်ဩဂုတ်နဲ့စက်တင်ဘာလတွေကအမေရိကန်မှာဖြစ်ခဲ့တယ်။နောက်အမေရိကန်မှာပဲထပ်ပြီးတော့ထပ်ပြစ်ပါလိမ့်တယ်။အဲဒီလတွေမှာပဲ။နောက်ပြီးတော့2000ခုနှစ်နိုဝင်ဘာ2ရက်နေ့မှာရုရှားမှာဖြစ်တယ်။2000ခုနှစ်ဒီဇင်ဘာ9ရက်နေ့မှာအမေရိကန်မှာပတ်ပြီးဖြစ်ခဲ့ပါတယ်။အဲလိုပေါက်ကွဲမှုတွေဖြစ်တာကိုကြည်ရင်အပြင်ဒါအမေရိကန်တို့ရုရှားတို့မက္ကဆီကိုစတဲ့နိုင်ငံတွေကသူတို့ဒီကြားသူတို့စံရင်စံညွန့်နေတဲ့ကြာနာလို့ဖို့များပါတယ်အဲ့လိုလုံနေတဲ့သားနဲ့တော့မှဒီလိုတောင်းဝေးပိုင်လိုင်းပုံကုတ်မှုတွေဖြစ်ခဲ့တယ်ဆိုတော့အကယ်၍တောင်းဝေးပိုင်လိုင်းဆင်းတဲ့နေရာမှာဖြစ်ကြရစံလုပ်မယ်ဆိုလို့ရင်သူတို့ကအန္တရာယ်ကြီးပါတယ
်တောင်းဝေးပိုင်လိုင်းတွေကိုအန္တရာယ်နည်းနိုင်တဲ့မြတ်နေအောင်လုပ်ဖို့လိုအပ်တာတွေကိုတော့နောက်တစ်ပတ်မှာဆက်ပြီးပြောပြပေးမှာပါဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်